တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ DNL အကြားတနင်္ဂနွေနေ့ကစဒီနေ့အထိတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာပါမနေ့တုန်းကဝိန်နှန်းကျေးရွာအနီးမှာဖြစ်ပွားခဲ့ပြီးဒီကနေ့မှာတော့လွိုင်သေးမိန်တောင်အရှိတ်ချမ်းမှာဖြစ်ပွားနေကြောင်းဒေသခံတူကပြောပါတယ်DNL ပြန်ကြားရေးဌာနကိုဆက်သွယ်မေးမြန်းရမှာတော့မူဆယ်မြို့နယ်ဟိုပေါ်ရွာဘက်မှာတိုက်ပွဲဖြစ်ပွားနေကြောင်းမြေပြင်သတင်းတော့အတိအကျမသိရသေးကြောင်းပြောပါတယ်မူဆယ်မြို့နယ်အတွင်း3ရက်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင်းတိုက်ပွဲဖြစ်ပွားရာနီးခြေရွာ3ရွာကဒေသခံ400ခန့်ဟာနန့်ခမ်းမြို့နယ်မူဆယ်မြို့နယ်နန့်ခုံရွာတွေကိုတင်းချောင်းနေရကြောင်းနန့်ခမ်းမြို့ခံတူကပြောပါတယ
်နန့်ခမ်းမှာ156ရောက်လာတယ်အမတ်ကြီးကတော့ကောင်းတာရတမရေမှာပေါ့အဲ့ဒီဆောလန်ကပဲမိုင်းကန်မိုင်းဆော့နမ်တန်တဲ့တုံးရအဲနမ်ခုမှာတော့ဟို300လောက်ရှိတယ်ပြောတယ်ဟာနမ်ဆောင်အမဲစက်ရက်တယ်နမ်ဆောင်ဆိုတော့အဲ့ဒီနမ်ဆောင်ကကျွန်တော်တို့ဒီနေတယ်လို့နေတာကကဲဆိုတော့တို့ဘယ်ရရှိနေမှာလဲဘယ်ရမှာတို့အမဲရရှိနေမှာ
မူဆယ်မြို့နယ်နန်းဆမ်တုံခုံရွာကိုရောက်နေတဲ့စစ်ဆောင်အမျိုးသမီးတယောက်ကလက်ရှိစစ်ဆောင်နေသူ340ကျော်ရှိပြီးနေရာထိုင်ခင်းတောက်သုံးရည်နဲ့စားနပ်ရိက္ခာအခက်အခဲရှိကြောင်းပြောပါတယ်
။အခုလိုရအားလုံးပေါင်း343တုံခုံပြားမှာပဲတဲနေ။အားလုံးကမဆန်းဒီဘက်လည်းမအိမ်လျောအိတ်ရဲ့ဘိုးရောင်လေးမှာရောအိတ်ရဲ့ပြီးရင်ဒီပေါ်နားလေးမှာလည်းဒီရက်ဒီမှာတောင်းထားတယ်အမအိတ်ဖို့အယောက်ျားလေးတွေအိတ်ဖို့နေရာကဆက်ဆဲရှိရပေါ့ဒီမှာမလေးညာရောက်လာတယ်ဆိုတော့ကောင်းလုံးကဒီမှာတော့ဆက်ဆဲရှိတယ်တောက်နေတော့ဘာလို့လဲကောင်းလုံးဆက်ဆဲရှိတယ်စားဖို့တောက်ဖို့တော့ကောင်းလုံးဆက်ဆဲရှိတယ်
မူဆယ်မြို့နယ်နမ်ကက်ကျေးရွာအုပ်စုရှိဒီ3ရွာကဒေသခံတွေဟာပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကလည်းစစ်ကောင်စီတပ်နဲ့ DNL အကြတိုက်ပွဲပြင်းထန်ခဲ့တာကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်စက်တင်ဘာလဆန်းမှာနေရက်ပြန်ပြီးအခုတခါထပ်မံတိမ်းရှောင်နေရတာပါရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ TNL အကြားဇူလိုင်လတတိယပတ်လောက်ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရကဒီလ18ရက်နေ့အထိတိုက်ပွဲပေါင်း43ကြိမ်ဖြစ်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ